နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုဝေဖန်ပုတ်ခတ်တာကြောင့်ရာဇသက်ကြီးပုံမှ124ကကြီးနဲ့ငါမင်းစွေခေါ်ဦးမင်းစွေကိုအနောက်ပိုင်းခရင်တရားရုံးကထောင်ဒဏ်9နှစ်ချမှတ်လိုက်တာကိုလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးဝေဖန်ထောက်ပြမှုတွေရှိလာပါတယ်ငါမင်းစွေကိုတခြားပုံမှတွေနဲ့တရားစွဲလို့ရပြီမဲ့ပုံမှ124ကကြီးနဲ့တရားစွဲဆိုတာဟာပြည်သူတွေကိုအကြောက်တရားရစေလိုတဲ့ရည်ရွယ်ချက်ရှိတယ်လို့ယူဆကြောင်းသတင်းမီဒီယာကောင်စီအဖွဲ့ဝင်အဖြစ်ရွေးချယ်ခံထားရတဲ့ဦးမြင့်ကျော်ကပြောပါတယ
်ကျွန်တော်မြင်မှာတော့ဟိုဝေဖန်တာပဲဖြစ်ဖြစ်နိုင်ငံတော်အကြီးအကဲတွေကိုပြောဆိုရတဲ့အဖြစ်အဲ့ဒါမျိုးကိုအကြောက်တရားရအောင်လုပ်စလို့ဆင်တယ်မတန်တဆဖြစ်တဲ့မျိုးပြီးတယ်လို့တော့ကျွန်တော်တို့မြင်တယ်တခြားသောဥပဒေတွေရှိတယ်တခြားသောပုံမှန်တွေရှိတယ်အဲ့ဒါမျိုးနဲ့မစွဲဘဲနဲ့ဒီ124စာနဲ့စွဲတာတော့ဒီလိုပြစ်ဒဏ်မျိုးရစေချင်တဲ့ရည်ရွယ်ချက်နဲ့တမင်လုပ်တယ်လို့ကျွန်တော်တို့မြင်တယ်ပေါ့နော်
နိုင်ငံတော်အကြီးအကဲတွေကိုဝေဖန်တာကြောင့်ထောင်ချခံရတာတွေရှိလာတာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအဟံအတားဖြစ်စေကြောင်းပြောဆိုသူတွေလည်းရှိပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်ကစကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့နဲ့တွေ့ဆုံစဉ်မှာအစိုးရရဲ့လိုအပ်ချက်တွေကိုပုံမှန်လင်းလင်းဝေဖန်နိုင်ကြောင်းပြောဆိုထားပါတယ်။ငါမင်းစွေကနိုင်ငံတော်အတိုင်းပင်ခံကိုဝေဖန်တဲ့အခါမှာထောင်ချတာဟာသမ္မတပြောဆိုတာနဲ့ကွဲလွဲနေတယ်လို့လွတ်လပ်စွာပြောဆိုခွင့်ကိုဟန်တားလိုက်တာလို့မြင်ကြောင်းပြည်ထောင်စုတိုက်ခိုက်ရေးနဲ့ဖွံ့ဖြိုးရေးပါတီကလွတ်တော်ကိုယ်စားလှယ်ဟောင်းဦးလာစွေကပြောပါတယ
်ဝေဘာမှာအာမနာရဝေဘာမှာဆိုသဗရာပြောတယ်တကယ်လည်းဝေဘာရောထောင်ကျသွားတဲ့အနေအထားဖြစ်တဲ့ခါကျတော့လူတွေကဝေဘာဖို့ရခက်သွားမယ်ဟိုငါးမျိုးစွေကတခါလေသူပြောတဲ့အထက်မှာဟောလာပြောစရာလေးတဘောမျိုးလည်းပြောတယ်အဲဟာတာတဘောမျိုးလေးလည်းနည်းနည်းပါတယ်အဲ့လိုအဲ့လိုမျိုးပြောတယ်နောက် तू ကဟိုအရင်ကသူကစာရီဖြတ်နေစသဖြင့်ပေါ့နော်သူကတိုင်းပြည်ကိုအပြုတ်တဘောနေရာဝေပါထောက်ပြနေတဲ့လူတယောက်လို့ကျွန်တော်မြင်တယ်ဟုတ်သူကတော့လူလက်ဆိုတော့ဆူကွင်းကိုအများကြီးထိတ်ချုပ်လိုက်တဲ့သဘောပဲလို့မြင်တယ
်လူတိုင်းမှာလူလက်ဆိုပြောဆိုကွင်းရှိပေမဲ့ငါမင်းဆွေပြောဆိုနေတာတွေဟာလူလက်ဆိုပြောဆိုကွင်းအရာပြောတာလားဆိုတာအငင်းပွားဝေရာရှိတယ်လို့နိုင်ငံရေးဆောင်မရှိရင်ကိုတိဟာသွေးကပြောပါတယ
်ဟိုသူတို့အဲ့လောက်ပြင်းပြင်းထန်ထန်ပေါ့တော့အရေးယူတာပေါ့အဲ့လောက်ထောင်တန်းတွေအများကြီးထားလိုက်တာတော့ကျွန်တော်တော့ဟိုမသိတော့ဘူးလို့တော့ထင်တာပေါ့တော့များလုံးနဲ့ပေါ့သို့တော့ဒီပုဂ္ဂိုလ်တွေကကျွန်တော်တို့ဒီကျွန်တော်တို့ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ကျွန်တော်တို့ဒီလွတ်လပ်စွာဆဲဆိုခွင့်နဲ့ဟိုရောထွေးနေတာပေါ့တော့သူတို့ပြောပုံစုံပုံเนี่ยဒီပုဂ္ဂိုလ်စီစနစ်မှာတော့ကျွန်တော်တို့ဒီ healthy လွတ်လပ်စွာပြောဆိုမှုနဲ့ဝေဖန်မှုကိုမှန်မှန်ကန်ကန်အသုံးချဖို့နဲ့လူတွေကအကောင်းမြင်လာဖို့လိုတယ်ဗျာဟိုဒီပုဂ္ဂိုလ်တွေရဲ့လောက်ကင်မှုမှာတော့နည်းနည်းငင်းပွားပွဲရရှိတာပေါ့နော
်လူအခွင့်ရေးကော်မရှင်အဖွဲ့ဝင်ဦးရွလွန်အောင်ကတော့လွတ်လပ်မှုကိုအသုံးချတဲ့အခါမှာတခြားလူရဲ့ဂုဏ်သိက္ခာကိုမထိခိုက်ဖို့လိုကြောင်းပြောပါတယ
်ဟိုအဲ့တော့လွတ်လပ်လပ်ကိုယ့်ရဲ့ဟာတဘာဖြစ်စေခြင်းနဲ့ဘာဖြစ်တင်နေဆိုတာကိုပြောခွင့်ရှိတယ်ဒါပေမဲ့ကိုယ့်ရဲ့ပြောဆိုမှုဒီတခြားသူတယောက်ရဲ့ဂုဏ်သိက္ခာကိုမထိခိုက်စေခြင်းမှုပေါ့နော်အထူးသဖြင့်တော့ခုကကျတော့ဟိုနိုင်ငံကောင်းဆောင်ရဲ့ဂုဏ်သိက္ခာကိုထိသလိုဖြစ်တာဟုတ်ဆိုတဲ့အခါကျတော့အန်တယ်ရိုအနေနဲ့ကတော့ဟိုလွတ်လပ်မှုကိုတလွဲတော့မသုံးစေချင်ဘူးဘောတော့မလားလွတ်လပ်မှုကိုတော့သုံးပါသို့တော့တလွဲတော့မသုံးဘူးကိုယ့်ရဲ့လွတ်လပ်မှုကိုသုံးတဲ့အခါတခြားလူရဲ့ဂုဏ်တခြားသူရဲ့ဂုဏ်စိတ်ခါကိုမကြည့်ဘူးတော့လိုတော့ဗျာ
ဒီအကြောင်းနဲ့ပတ်သက်ပြီး NLD ပါတီတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးနိုင်ငံရေးနဲ့ပတ်သက်ပြီးတရားစွပ်စွဲမှုတွေမှာယုံကြည်တွေကြာရှည်တတ်ပြီးငါမင်းဆွေအမှုမှာတော့ဇူလိုင်လကမှစတင်တရားစွဲစာဖြစ်ပြီးနှစ်လအတွင်းပြစ်ဒဏ်ချမှတ်ခဲ့တာကိုလည်းထောက်ပြမှုတွေရှိနေပါတယ်ငါမင်းစွေအမှုမှာတော့ရှိနေမှာငါပဲသူကိုယ်တိုင်အမှုကိုရင်ဆိုင်ခဲ့တာလည်းဖြစ်ပါတယ်သူဟာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကောင်းဆောင်တွေကိုတမတော်အစိုးရလက်ထက်ကနေယနေ့အထိဝေဖန်လာတဲ့သူလည်းဖြစ်ပါတယ်ခင်ဗျာ